ကွယ်လွန်သွားပြီဖြစ်တဲ့ရုရှားအတိုက်ခံကောင်းဆောင်အလက်ဆီနာဗယ်နီရဲ့ကျန်းရဲသူစနေတဲ့ယူလီယာနာဗယ်နီယာကသူ့ခင်မွေးရဲ့အလုပ်တွေကိုဆက်ပြီးတော့လုပ်ကိုင်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံလွတ်လပ်မှုအတွက်ဆက်လက်တိုက်ပွဲဝင်ရမယ်လို့တနင်္လာနေ့မှာပြောပါတယ်။သူနဲ့အတူရပ်တည်ကြဖို့လဲယူလီယာကတိုက်တွန်းတောင်းဆိုသွားပါတယ်။ကျမခင်မုန်းကိုဗလာဒီမီယာပူတင်ကတပ်ဖြတ်ခဲ့တာပါလို့လဲအွန်လိုင်းဗီဒီယိုမှာပြောထားပါတယ်။အရေးအကြီးဆုံးကတော့အလက်ဆီနဲ့ကျမတို့အားလုံးအရင်ကတည်းကပို့ပြီးတော့ရေရဲဝုံးဝုံးဆက်လက်တိုက်ပွဲဝင်သွားကြဖို့ပဲလို့လည်းပြောဆိုထားပါတယ်။အတိတ်ဆက်ဝါးအနည်းကအချင်းထောင်မှာပြေးခဲ့တဲ့တောက်ကြနေကအထက်အခံကောင်းဆောင်နဗယ်နီတည်ဆုံခဲ့တဲ့အပေါ်ပြည်တွင်းမှာရောနိုင်ငံတကာကပါစိတ်ဆိုးသောသာထွက်ခဲ့ကြတာပါ။နဗယ်နီတည်ဆုံမှုအတွက်အနောက်နိုင်ငံကောင်းဆောင်တွေကရုရှားအစိုးရကိုလက်ညှိုးထိုးကြသလိုအမေရိကန်သမ္မတအကျိုးပါတယ်ကတော့နဗယ်နီတည်ဆုံမှုမှာသမ္မတပူတင်တာဝန်ရှိတယ်လို့တောက်ချာနေကပြောပါတယ်။နဗယ်နီပြုံခဲ့ရတဲ့ဖြစ်ဟာပူတင်ရဲ့ရက်ဆက်ကြမ်းကြုတ်မှုရဲ့သက်သေပဲလို့လည်းပြောပါတယ်။ဥရောပသမ္မတနိုင်ငံခြားရေးဝန်ကြီးဝါဒအကြီးအကဲဂျိုးဆက်ဘိုရက်ကလည်းနဗယ်နီကွယ်လွန်ခဲ့ရတဲ့အပေါ်အလွန်ဝမ်းနည်းမိကြောင်းဗလာဒီမီယာပူတင်နဲ့သူ့ရဲ့အာဏာရှင်အစိုးရအဖွဲ့ကတာဝန်ခံမှုရှိရလိမ့်မယ်လို့ X လူမှုစာမျက်နှာမှာတင်လာနေကဖော်ပြထားပါတယ်။ရုရှားအစိုးရကတော့အဲ့ဒီဆူဆွဲချက်ကိုပြင်းပြင်းထန်ထန်ညှင်းဆိုထားပါတယ်။